ကချင်ပြည်နယ်တနိုင်းနဲ့ရှင်ဘုရမြို့နယ်ကြားမှာဒီကနေ့မနက်ကစစ်ကောင်စီတပ်နဲ့ KNU တို့ကြားတိုက်ပွဲတွေဖြစ်ပွားပြီးတော့စီရင်တင်းမာမှုတွေရှိနေပါတယ်။ဒီရက်ပိုင်းမှာပဲ KNU ဌာနချုပ်လိုက်စားအနီမှာစစ်ကောင်စီဘက်ကစစ်ရင်လှုပ်ရှားမှုတွေရှိနေကြောင်းသတင်းတွေထွက်ပေါ်နေပြီးတော့ KNU ဘက်ကတော့အခြေအနေဟာပုံမှန်အတိုင်းရှိနေကြောင်းပြောပါတယ်။ရန်ကုန်ကလာတဲ့ကချင်ပြည်နယ်ကနောက်ဆုံးအခြေအနေကိုတော့ကိုအောင်မြတ်သူကပြောပြထားပါတယ်ရှင်
။ဒီကနေ့ရက်သက်တဲ့ပတ်တွင်ကချင်ပြည်နယ်မှာတိုက်ပွဲတွေငြိမ်သက်နေခဲ့ရတာကဒီကနေ့မနက်ပိုင်းမှာတော့တနိုင်းမြို့နယ်လီတိုလမ်းမကြီးပေါ်မှာစစ်ကောင်စီတပ်နဲ့ KIA ကြားတိုက်ပွဲတွေပြန်လည်ဖြစ်လာတာပါ။လက်ရှိတိုက်ပွဲဖြစ်ပွားတဲ့နေရာဟာတနိုင်းနဲ့ရှင်ဘွေရန်အကြားမှာဖြစ်ကြောင်းတနိုင်းဒေသခံတူက VOA ကိုပြောပါတယ်
။ဒီတနိုင်းအလို့ကြီးတွေကပြတ်ကြားပွင့်ကြားမှာဒီလိုမဖြစ်အဖက်ကြီးစီချာပြီးမှတပ်ဖွဲ့ဖြစ်ချာနေတော့ဒီခေါင်းအားလို့ဒီဖုန်းဆက်လာရတာဟုတ်ကြ။စစ်ကောင်စီတပ်ကတပ်သားတွေရှင်ဘွေရန်တွေသွားလာအဲ့ဒီစစ်ကောင်ကိုကြောက်ကြောက်တဲ့ကတော့တောင်းပန်တာမျိုးကအဲ့ဒီမျိုးကြီးချစ်တယ်လို့ဆိုကြရလို့ပြောရတယ်ကျွန်တော်နေပြီးတော့အရှင်ငယ်တော့ပြီးမှမြဲပေါ့နော်ဒီဟာသားဒီတောင်မှကြောက်လို့ကြောက်ကြောက်နေပါရင်မှတော့ဒီစုနေလို့ပြောရဟုတ်ကဲ့
ဘလော့ဆယ်မှာကာသွားလာပြီးပိတ်ထားကြောင်းလည်းပြောပါတယ်အချင်းသတင်းမီဒီယာတွေမှာတော့ရှင်ဘွေရန်ဘက်ကိုတက်လာတဲ့စစ်ကောင်စီတပ်ကိုမနက်7:00လောက်မှာ KIA ကမိုင်းခွဲတိုက်ခဲ့တာဖြစ်ကြောင်းနဲ့ KIA ဌာနချုပ်လိုင်စာဘက်ကိုလည်းတော့ဖုန်းရံဘက်ကစစ်ကောင်စီတပ်အင်အား200လောက်တွက်ခွာသွားကြောင်းသတင်းတွေမှာဖော်ပြထားပါတယ်။တော့ဖုန်းရံဘက်ကဒေသခံတွေကတော့မြို့တွင်စေယုံအကြောင်းစရော်တွေမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်တွေမြို့ပြင်ဘက်ကိုရွှေ့ပြောင်းသွားတယ်ရှိနေကြောင်းပြောပါတယ
်။ဒီနေ့ကတော့ဒီဘက်ကဝင်နေတဲ့လက်ဆာလက်ဆာကခါတိုင်းဆိုစေယုံမှာတော့ဒီလိုလည်းရှိအကောင်မရှိတာဒီတော့တော့ဟိုမှာရောပြင်ကနေနေရွာဆက်ရှင်တော့တော့တော့တော့ပြန်ဆုံးလို့ရတာ
အခြားဒေသခံတွေကတော့ဒီအပိုင်းမှာဒေါ်ဖုံးရံနဲ့မိုးမောက်ကြားမှာလမ်းလုံးကျုံရေးချထားပြီးရိတ်ခတ်ထင်ကားတွေဖြတ်တန်းသွားတာရှိကြောင်းပြောပါတယ်။ KIA ရဲ့ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကတော့တနိုင်းဘက်တိုက်ပွဲဖြစ်တာဟုတ်မှန်ကြောင်းအခုလိုအတည်ပြုပြောဆိုပါတယ
်။အဲ့ဒါမှာတိုက်ပွဲဖြစ်တာကမှန်ပါရဲ့ဆိုတာကြားဖို့လေကြားဖို့သတင်းများဖြစ်ပါလေ။ခေတ်ရဲ့တိုက်ပွဲဖြစ်တာဖြစ်ပါလေ။ဒါပေမဲ့မီဒီယာအသီးစီးသတင်းများတော့ဘာမှမကြားပါဘူး။တက်စကားကြီးကိုသိတဲ့တိုက်ပွဲတွေတော့မဟုတ်ပါဘူး။ကြည့်ကြည့်ဆက်တက်ဖို့ဖြစ်ပါလေ
။ဒေါ်ဖုံရံဘက်မှာစစ်ကောင်စီတပ်သား200လောက်လိုင်စာဘက်ကိုတက်လာတဲ့တဲ့ရင်တော့မကြားသိကြောင်းနဲ့လိုင်စာဘက်မှာပုံမှန်အတိုင်းရှိနေကြောင်းအခုလိုဆက်ပြောပါရစေ။
ကျွန်တော်တို့စပတ်ဆရာတရင်ကနေတော့ဘာမှသတင်းမထွက်ဘူးခင်ဗျာ။ဆာမန်ပုံမှန်လည်းဖြစ်ပါလေ။ဘာမှသူတို့စကားတော့ဖြစ်တော့ဘူး
။မိုးမောင်းမျိုးနဲ့ဒေါ်ဖုံရံအနီကအလော့ဘွန်တပ်စခန်းကို KIA ကမတ်လအတွင်းမှာသိမ်းယူခဲ့ပါရစေ။အဲဒီနောက်ဧပြီလအတွင်းမိုးမောင်းမျိုးနဲ့မြို့တစ်ကုံလောစားတဲ့ကြီးရော်ရဲ့အနီမှာတိုက်ပွဲတွေပြင်းထန်နေတာပါလက်ရှိမိုးရင်းကာလမှာမုံမောင်းမျိုးနယ်အတွင်းတိုက်ပွဲတွေငြိမ်သက်နေပေမဲ့ပွင့်လင်းရာသီမှာတိုက်ပွဲတွေပြန်ဖြစ်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်